အာတိဝနဆိုတော့နံပါတ်စာမျက်နှာ18မှာရှိမယ်ကဲစာမျက်နှာ18ကလေးမှာကြည့်ရင်ဟိုးအောက်ဆိုးလေးမှာနံပါတ်7ပစ္စည်းတွေ့လားရှင်အာတိဝနအဲ့ဒါလေးဖတ်ကြည့်ပါဦးမိမိဤအချားမဲ၌မိမိဤအချားမဲဆိုတာမိမိချုပ်ပြီးအချားမဲ၌ပြောတာနော်မိမိဤအချားမဲ၌ဖြစ်တော်တရားတို့ကိုနော်ဒီအမျိုးတူတွေကိုကြည့်ကြည့်အပံပံအထက်ထက်ဖြစ်စေခြင်းဖြင့်ကျင့်သာရပြီးအာကောင်းလာစေရန်စွမ်းဆောင်တတ်သောအကြောင်းတရားသည်အာသေဝနာပစ္စည်းဆိုသာတို့သမီးတို့ကကောင်းမကောင်းခံစားတဲ့ဇောနေရာလေးကိုအာယုံပြုလိုက်ဟုတ်ပြီနော်အဲ့ဒီမှာမှဆက်ပြီးတော့ဟိုပစ္စည်းဥပ္ပန်နေပါလိမ့်မကြည့်နဲ့စာမျက်နှာ19လေးမှာဆက်ကြည့်လိုက်ဂျေဇူးပြုဘုံတွေ့လားဖတ်ကြည့်လိုက်ရှင်းရှင်းဖြစ်သောကုသိုလ်ဇောဒါကုသိုလ်ဇောတစ်မျိုးအာနောက်တစ်ခုအာကုသိုလ်ဇောဆိုတာကုသိုလ်ဇောအာကုသိုလ်ဇောဆိုတာဒီအောက်ကိုပြောနေတာနော်အာကုသိုလ်ဇောကရိယာဇောစိတ်များသည်မိမိဤအခြားမဲ၌ဖြစ်သောနောက်နောက်မျိုးတူဇောစိတ်များအားဆိုရင်ကုသိုလ်ဇောရဲ့မျိုးတူကကုသိုလ်ပဲပေါ့အာကုသိုလ်ဇောစိတ်ရဲ့မျိုးတူကအာကုသိုလ်ပဲပေါ့ကရိယာဇောစိတ်ရဲ့မျိုးတူကဒါဟုတ်ဆိုလိုတယ်လို့သဘောပေါက်ရမယ်ဟုတ်ပြီနော်စစ်ပါဦးအဖန်ဖန်အထက်ထက်စစ်စစ်ချင်းဖြင့်ဥပမာစာပေသင်ယူရ၌ရှိ
ရှိသင်ယူမှုကနာမသင်ယူမှုကဘယ်လိုအ
ခြေစဉ်ဖြစ်တယ်ကုသရုသမီးတို့ကုပဋ္ဌာန်းကိုပဲသင်တဲ့အခါမှာဟောဟလာအနန္တရဆိုတာဟလာအကြာမရှိဇတိုက်အဖြစ်စေပြီးတော့ဂျေဇုပြုပါတယ်လို့သင်ထားတော့တခေါက်အဲ့ဒါပစ္စယုတ်ဒေတာမှာဒါလေးတင်ထားတယ်စကြဝဠာမင်းကြီးနဲ့ရွာဆန်တာကြီးနိုင်ရပါတယ်ဒီဥပမာတွေပြောထားတော့ခုအနန္တရပစ္စည်းမှာဒါဆ iam မဒီစိတ်ကလေးတွေရှင်းပြရှင်းပြတဲ့နေရာမှာလဲဒါကိုမှတ်ထားရတယ်လေပထမဆုံးအာယုန်နဲ့ဒေါ်လာတိုင်ရင်စင်ញင်စိတ်ဖြစ်တယ်နော်စင်ញင်စိတ်ပြီးမြင်သိစိတ်ဖြစ်တယ်နော်ပြီးတော့မှလက်ခံစိတ်ဒါတွေကိုကြိုးတင်ထားတော့ခုဆ iam မရေးတဲ့အချိန်မှာဟာဒီစိတ်ကလေးကချုပ်သွားရင်စိတ်ဆိုတာအကြာကြီးမဖြစ်ဘူးနော်ဥပတ္တိပေရဲ့လို့သုံးခုပဲခဏငယ်လေးသုံးခုဖြစ်ပြီးချုပ်တယ်နော်ဒါတွေတင်ထားတော့တအားသမီးတို့ကမြင်ထားရင်ရှေ့ရှေ့တင်ထားတဲ့အတွေ့နောက်နောက်တွေပြောတဲ့အခါနားလည်မလာဘူးလားเนาะအဲ့ဒီပုံစံပဲเนาะတအားသမီးတို့သူငယ်နှန်းစာတွေကာကြီးခါခွေးတင်ထားခဲ့တဲ့အတွေ့ပထမတန်းစာနားလည်ပထမတန်းကိုတင်ခဲ့တဲ့အတွေ့ဒုတိယတန်းနောက်ဆုံး10တန်းเนาะတက္ကသိုလ်ဝင်တန်းအဲ့ဒီကနေပြီးတော့တက္ကသိုလ်စသည်ဖြင့်ကိုယ်သက်ဆိုင်ရာ line လိုက်ကရှေ့ကမှမတင်ထားရင်ဘယ်လိုလုပ်ရမလဲ ABCD မှမတက်ထားရင်မတင်ထားရင် certificate ဆိုတာကိုယ်လိုလိုသိမယ် certificateကျောင်းစွာလေးကိုတင်ထားမှနောက်ထပ် get ဆိုတာတွေ့တိုင်းတွေ့တိုင်းကျောင်းကလေးကိုပြောနေတယ်ဒါစသည်ဖြင့်ဒါစသည်ဖြင့်ဥပမာလေးကိုပြောတာပါသူဘာသာရက်အတိုင်းပဲရှေ့ရှေ့တင်သောကျမ်းစာသည်နောက်တင်သောစာကိုကျေစုပြုတယ်ဆိုတာဒီအဓိပ္ပာယ်ပဲဟုတ်ပြီနော်နောက်ဆရာမပေးတဲ့ဥပမာလေးမျိုးတူထုံရတယ်ဆိုတာလေမျိုးတူဇောတို့သည်လို့သုံးရင်ကုသိုလ်ကကုသိုလ်ပဲဖြစ်တယ်လို့မျိုးတူလို့ပြောတဲ့အတွက်လက်ကင်မွာလေးတွေကိုစပယ်ပန်းထက်နောက်တနေ့ကျရင်နှင်းစီပန်းထက်နောက်တနေ့ကျလို့ရှင်ဒါလျှောက်ထက်အနံ့ဘယ်လိုလုပ်ပြီးတော့နော်မျိုးတူဖြစ်ရမယ်။နော်ဒါကဲတော်လောက်ပြီ။အဲ့တော့ဤတို့လျင်ဘာဖြစ်လဲ?မိမိဤအချားမဲ့၌နာယနာကိုနာယနာ
တိုင်းဖြစ်စေခြင်း။
အာရှိအောင်စွမ်းဆောင်နိုင်သောအဲ့ဒီအာသေဝနတတိဒူးဒီဘယ်နေရာမှာရှိလဲဆိုဇောနေရာမှာရှိတယ်နံစိတ်စေတသိနံလို့သဘောပေါက်လိုက်တော့ဒါဆိုရင်အာသေဝနပစ္စည်းကိုဟောတဲ့အခါကျရင်ဒီလိုမျိုးကုပြာလို့မဟောတော့မျိုးတူပဲလို့ပြောထားတယ်မဟုတ်ဘူးလားဒါဆိုမျိုးတူဆိုရင်ကုပဲဟောတော့မယ်အာကုပဲဟောတော့မယ်ပြာပဲဟောတော့မယ်ဒါပေမဲ့ပြာလို့ပြောဒီမှာလဲပြာဒီဘက်တွေလဲပြာဖြစ်တော့ရောသွားမှာဆိုတော့ဟာလာထက်မှန်ခန္ဓာဒီဆုံးဖြတ်တယ်ဆိုတော့ပြာမျိုးမဟုတ်ဘူးเนาะနောက်တစ်ခါထက်မှန်ခန်းစားတဲ့ပြာမျိုးမဟုတ်ဘူးဘယ်နေရာပြာလဲဆိုရင်ဒီဇောနေရာကပြာဆိုတော့ဘာထည့်ရလဲကရိယာပြာကတမှာကရိယာပြာဆိုတာထည့်လိုက်တော့သူ့ကိုပူဇော်တဲ့အခါကျရင်ပြာဆိုတဲ့နေရာမှာဘာလေးထည့်ရလဲကရိယာပြာဆိုတာလေးထည့်လိုက်ရတယ်ဒါဆိုရင်အာသေဝနာကိုမှတ်ရင်ကုအာကုကရိယာပြာကရိယာပြာသဘောပေါက်သွားပြီเนาะကဲဒါလေးကိုဆရာမတို့ကဟောမယ်ဆိုတော့ဇယားလေးနဲ့ပဲတန်းကြည့်ကြစို့ဆိုတော့ဇယားမှာစနစ်အာသေဝနဆိုစနစ်ပစ္စည်းဆိုတော့စာမျက်နှာ3မှာရှိမှာပေါ့စာမျက်နှာ3မှာစနစ်ကိုတွေ့လားတွေ့ပြီเนาะအဲ့ဒီမှာကြာရင်ပုရိမာကုဆိုတာတွေ့လားအဲ့ဒီကုနဲ့တွဲမှာမျိုးတူမှလား ဟိုဘက်အကျိုးဘက်ကိုကြည့်ရင်လဲပစ္စည်းမာနံပစ္စည်းမာနံဆိုလဲဘာပဲယူရမှာကုပဲယူရမှာ哦ပုရိမာပုရိမာမှာအကုဆိုရင်အနောက်ကလဲအကုပုရိမာပုရိမာကရိယာဗျာကတာဓမ္မာလို့ယူရင်ရောကရိယာဗျာကအဲ့တော့ဒီနေရာမှာပုရိမာပုရိမာဆိုတာသားတို့သမီးတို့လိုင်းတားထားနောက်တစ်ခါကရိယာဗျာကတာရဲ့နောက်ကဓမ္မာလေးလိုင်းတားထားဟုတ်ပြီနော်အဲ့တော့ပုရိမာပုရိမာနဲ့ဓမ္မာနဲ့ဈာထဲမှာကုတုထည့်လိုက်ရင်ကုတလာဓမ္မာအကုတုထည့်လိုက်ရင်အကုတလာဓမ္မာကရိယာဗျာကတာထည့်ရင်ကရိယာဗျာကတာဓမ္မာဆိုပုရိမာပုရိမာနဲ့ဓမ္မာဒီအမြဲပါရမယ်ရှင်းပြီနော်တခါအကျိုးဘက်ကိုပစ္စုပန်ဘက်ကိုကြည့်ပစ္စည်းမာနံပစ္စည်းမာနံကိုလိုင်းတာထားသူကြတော့အကျိုးဖြစ်သွားတဲ့အတွေ့သူကပစ္စည်းမာနံပစ္စည်းမာနံရဲ့အနောက်မှာကရိယာဗျာကတာနံရဲ့နောက်မှာဓမ္မာမဟုတ်ပဲနဲ့ဓမ္မာနံဆိုဖြစ်သွားတယ်ရှင်းမလားဒါဆိုသားတို့သမီးတို့ကအတိုလေးမှတ်ထားရင်နံပါတ်7အာသေဝနရဲ့အရှိလေးမှာစာမျက်နှာလေးလွတ်နေတာရှိတယ်အဲ့မှာသားတို့သမီးတို့ဘယ်လိုမှတ်မလဲကုကုအာကုအာကုကရိယာဗျာကရိယာဗျာပေါ့ဟုတ်သလားဒါဆိုရင်အာသေဝနပစ္စည်းကိုသူတူခြားခြားပူဇော်စရာမလိုပဲနဲ့စိတ်ကလေးနဲ့အာယုံပြုပြီးအာသေဝနပစ္စယောတိဆိုရင်ဆရာမတို့ကပုရိမာပုရိမာဆိုတဲ့ခုနဆိုတဲ့တော့ကုကုကုဗျာအကုအကုအကုဗျာအနန္တရတော့ကတမန္တန္တရတော့ကဟုတ်လားဗျာဗျာဗျာကုဗျာအကုမဟုတ်တော့ပဲနဲ့ဒီဇောနေရလေးကိုအာယုံပြုတ်ပြီးဆိုသွားရင်ဒါအလွတ်ရမနေဘူးလားအလွတ်ဘာမှအထူးကြမယ်ကဲအလွတ်ရတယ်လို့ပြောလိုက်တယ်နော်ကဲအလွတ်ဘူးဆိုမယ်ကဲဟောကြည့်ရအာသေဝနပိစယောတိပုရိမာပုရိမာကုတလာဓမ္မာပစ္စည်းမာနပစ္စည်းမာနကုတလာနဓမ္မာနအာသေဝနာပစ္စယေနပစ္စယောပုရိမာပုရိမာအကုတလာဓမ္မာပစ္စည်းမာနပစ္စည်းမာနအကုတလာနဓမ္မာနအာသေဝနာပစ္စယေနပစ္စယောပုရိမာပုရိမာကရိယာဗျာကတာဓမ္မာပစ္စည်းမာနပစ္စည်းမာနကရိယာဗျာကတာနံဓမ္မာနံအတိဝနာပစ္စယေနပစ္စယောရသွားပြီကဲဒီနေ့ဟုတ်လားအနန္တရလည်းတက်သွားပြီတမန္တန္တရလည်းတက်သွားပြီအဓိပတိရစတာနော်အဓိပတိလည်းရသွားပြီအနန္တရတမန္တန္တရကုအတိဝနာဟောဘာဆွတ်လို့ရလဲဆိုဒီနေရာမှာဂုဏတုံးကမြတ်စွာဘုရားကအနန္တရနဲ့တမန္တန္တရတို့ကရေတန်ရေတန်ဓမ္မာနံအနန္တရအမမောရေတန်ရေတန်ဓမ္မနံတမန္တန္တရာပြီးရေရေဓမ္မဥပ္ပစ္စံတိစသည်ဖြင့်သွားတယ်လို့ဒီနေရာမှာရှေ့ရှေ့စိတ်စိတ်တိတ်တွေကချုပ်သွားရင်နောက်နောက်စိတ်စိတ်တိတ်တွေဟာဖြစ်တယ်ရှေ့စိတ်နဲ့နောက်စိတ်မှာအကြာမရှိဇက်တိုက်ဖြစ်တယ်လို့ပြောတယ်လို့ရှေ့စိတ်ချုပ်မှနောက်စိတ်ဖြစ်ရတယ်ဆိုရင်ချုပ်တဲ့ဖြစ်ပြီးမှမရှိမှကျေးဇူးပြုရင်နတ်ထိပ်ပြောမယ်ရှေ့ရှေ့ကင်းကွာသွားမှနောက်စိတ်ဖြစ်တယ်ဆိုရင်ဝိကတအဲ့ဒါလေးကိုဆရာမဆက်ကြော်ကြည့်လိုက်ယုံမဲဆိုတော့စာမျက်နှာ3ဇာဟာလာစာမျက်နှာ3ဇာအဝါလေးမှာနောက်ဆုံးလေးမှာကြည့်ကြည့်လိုက်နံပါတ်22တွေ့လားနတ်ထိပစ္စည်း23ဝိကတအဲ့တော့နတ်ထိနဲ့ဝိကတကိုပြောရင်လဲစိတ်နဲ့စိတ်ရှေ့စိတ်နဲ့နောက်စိတ်တွေပဲပြောသွားတာပဲမဟုတ်ဘူးလားအဲ့ဒါဆိုရင်အဘိဓမ္မာပဋ္ဌာန်းတရားတော်ဆိုတာစိတ်စရတိတ်ယုံနိဗ္ဗာန်ပြည့်ညက်ဆိုတဲ့ဉာဏ်ဓမ္မတရား၅ပါးနဲ့ပတ်သက်ပြီးတော့ဟောထားတာလေအဲ့ဒီမှာအနန္တရတ္တိတမန္တန္တရတ္တိနတ်ထိဝိကတတို့သည်ဘယ်စိတ်မဆိုးเนาะရှေ့စိတ်နဲ့နောက်စိတ်ဇက်တိုက်ဖြစ်တာရှေ့စိတ်ချုပ်မှနောက်စိတ်ဖြစ်တာကိုပြောပါတယ်လို့သိပြီအဲ့ဒီထဲမှာစိတ်တွေထဲမှာမှဘယ်စိတ်မဆိုးမဟုတ်တော့ဘဲနဲ့ဇောစိတ်နေရာကြရင်เนาะရှိသောစိတ်နဲ့နောက်သောစိတ်ကြားထဲမှာမျိုးတူဖြစ်ရတော့မယ်ဆိုတာဆိုရင်ခုန၄မျိုးအပြင်အာတိဝနတိုးပါလားဆိုသဘောပေါက်သွားအဘိဓမ္မာကိုမတင်ရသေးတော့လဲအတိတ်လောက်တိသွားရင်ကိုအရင်နဲ့မတူတော့ပဋ္ဌံပုဇော်ရတာအများကြီးအကျိုးရှိလိမ့်မယ်ဟုတ်ပြီနော်ဒါဆိုရင်အနန္တရနတ္ထိနဲ့ဝိကတလေးကိုကြည်လိုက်ရင်နော်ဒီနေရာမှာနတ္ထိပိစယောတိဆိုပြီးတော့ဒီမှာကြည်လိုက်တမတမန္တရတမန္တရနိရုဒ္ဓဆိုတဲ့စကားလုံးလေးပါတယ်တွေ့လားအဲ့ဒီမှာနိရုဒ္ဓလေးလိုင်းတားယုံမယ်အောက်မှာဝိကတကြရင်တမန္တန္တရာဝိကတကျန်တာတူတူပဲဒါဆိုရင်တမန္တန္တရာနိရုဒ္ဓနိရုဒ္ဓနဲ့ဝိကတကိုဒီနေရာမှာမြန်မာပြန်မှာရှင်းပြထားတယ်နိရုဒ္ဓဆိုချုပ်သွားတယ်လို့တောင်းတယ်ချုပ်တယ်ဆိုရဲရှိသေးလားရှိ မရှိတော့ဘူးဗောเนาะဒါဆိုရင်စာမျက်နှာအဖြူစာရွက်ကလေးမှာကြီးထားတယ်တမန်နန္ဒရလို့သုံးတဲ့အခါမှာအနန္ဒရလို့ပြောရင်အချားမဲ့ပဲဟုတ်လားတမန်နန္ဒရဆိုရင်ကောင်းစွာအချားမဲ့လို့သုံးတယ်ဒါဆိုရင်ကြည့်လိုက်ရင်နတ္တိပစ္စယောတိထားလိုက်တမန်နန္ဒရနိရုဒ္ဓလို့ပြောရင်ဘယ်လိုဆိုမလဲကောင်းစွာအချားမဲ့ကောင်းစွာအချားမဲ့ရတမန်နန္ဒရนิรุฑาလို့ခုနဆရာမလိုင်းတားလိုက်တယ်မှလားဒါဆိုမြန်မာပြန်မှာဘယ်လိုတားလိုက်ချုပ်ကုန်ပြီး၍ခုနတော့ကဝိကတာဆိုတာလိုင်းတားခဲ့တယ်လေဒါဆိုရင်ဒီမှာဗမာလို့ပြောရင်ဝိကတာဆိုတာပါကင်းနာဗောချုပ်တာနဲ့ကင်းနာတူတူပဲနော်သဘောချင်းပဲဒါလေးကလည်းမြတ်စွာဘုရားနတ္တိလို့ခေါ်လိုက်တယ်တချို့တတဝါနတ္တိလို့ပြောရင်သဘောမကျအောင်ကင်းသွားတယ်လို့ပြောရင်သဘောကျဒါလေနန္ဒရာတမန်နန္ဒရာလိုပဲနတ္တိနဲ့ဝိကတာအထူးထူးပဲနားလည်ပြီเนาะဒါဆိုရင်နောက်တစ်ခါဒီဘက်ကိုကြည့်ဘာတွေချုပ်ကုန်တယ်လို့ကြည့်လိုက်တော့တခြားရုပ်တွေမဟုတ်เนาะနိဗ္ဗာန်တွေမဟုတ်ပြညာတွေမဟုတ်ဘာလဲရှေးစိတ်တွေနဲ့နောက်စိတ်တွေကိုပြောချင်တာမဟုတ်ဘူးလားရှေးစိတ်တွေအကြောင်းပြောချင်တယ်ဆိုစိတ်ဆိုတာဟလာရှင်မင်းကြီးကြွားလာတယ်ဟေးဆိုရင်တပါးတဲ့ငောင်စင်စင်ကြီးမဟုတ်ဘူးလေနော်တမနာကြီးကြွလာတယ်လို့ပြောရင်တမနာကြီးတပါးလဲငောင်ဆင်းဆင်းပဲလာမလဲနောက်ကနေခလာကိုကြီးအရာရှိတွေရောတခြားအချက်ရံပြတာတလို့ပဲအခုလဲဒီတိုင်းပဲစိတ်လို့ပြောလိုက်ရင်ဘာပါမှာလဲစေတသိက်ပါမှာပေါ့ဒါကြောင့်ချုပ်ကုံသွားတာကင်းကွာသွားတာတခြားတရားမဟုတ်ဘူးနော်စိတ်စေတသိက်လို့ပြောပေမဲ့သားတို့သမီးတို့ကစိတ်စေတသိက်ကိုတတ်တတ်မမြင်အောင်တရားတွေကိုတော့မြင်နေရမှာရှေးစိတ်တယ်လို့မြင်ရမှာရှေးစိတ်လို့ပြောရင်ပထမကုသိုလ်ဇောစိတ်လို့ပြောရင်ဇောစိတ်တခုတည်းမဟုတ်သူ့မှာရှင်တဲ့စေတသိက်တွေပါမှာပဲဟုတ်လားလက်ခံဆုံးပြတ်စိတ်ဆိုရင်ဆုံးပြတ်စိတ်နဲ့တွဲတဲ့စေတသိက်ပါမယ်စိတ်ကိုခေါင်းဆောင်ပြုပြီးပြောရင်သဘောပေါက်လား understood စေတသိက်ပါမယ်ရှင်းပြီနော်ဒါဆိုရင်နတ္တိပစ္စယောတိတမန်နန္ဒရနိရုဒ္ဓာဆိုရင်မြန်မာလိုပြောရင်ကောင်းစွာအချားမဲ့ချုပ်ကုန်ပြီးတော့ဘာလဲစေတစေတသိကဓမ္မဆိုမြန်မာလိုပြောစိတ်စေတသိတရားတို့သည်ဒီဘက်အနောက်ကိုကြည့်လိုက်တော့ပတုပ္ပန္နာနဒါလေးလည်းနည်းနည်းပြောမှစလုံးပေါင်းလေးရနိရုဒ္ဓာကတော့ဖတ်တတ်တယ်ခုဒီဟာလေးကစမ်းစမ်းတော့လေကိုကမသိဘူးဒါတတ်တလင်းချိတ်ตาตะลิ้นเจ้ยสว่าตองมุเนี่ยอตันดูเนาะถ้าဆိုရင်ဒါတောင်းဒါအရိမာမသူတချောင်းငင်ထည့်ထားတာဟုတ်တယ်เนาะဒါမျိုးဒါမျိုးတွေ့ရင်လေအရင်တော့ကပါဠိတွေတွေ့ရင်เนเน่မသိတဲ့သူကအဲ့ဒီစလုံးဖတ်မှာရှားရားတယ်လို့ပဲเนาะအခုဆိုရင်နှလုံးစင်တွေ့ရင်ဟောတလုံးကိုဒါနှလုံးစင်နေရဒါနှလုံးစင်လားဒါနှလုံးစင်လားကလေးရုပ်တရက်ကျင်နှလုံးစင်လို့လို့ဘာလို့လို့ဘာမှမသိဘူးတကယ်တော့တာတလင်းကျိတ်ဆိုတာတာဝင်းဘူးနဲ့အတူတူပဲတာတလင်းကျိတ်ပိမှဒီမှာတချောင်းငင်ထည့်တာတော့တာဝင်းဘူးတချောင်းငင်နဲ့အတူတူပဲပေါ့ဒါနှလုံးစင်မှမဟုတ်လားဒါဆိုနှလုံးစင်တွေ့ရင်အပေါ်တလုံးအသက်တင်တင်လိုက်တဲ့အပေါ်ကပတ်သက်သည်ဒီတာတလင်းကျိတ်တချောင်းငင်နဲ့တူတဲ့တာမှုတချောင်းငင်နဲ့မတူဘူးလားတူတယ်နော်တခါဒီမှာလဲနှလုံးစင်အပေါ်တလုံးအသက်တင်မယ်ဆိုကြည့်လိုက်ပါစာတာဝင်းဘူးတချောင်းငင်ပတ်တာတုတ်ပါဆောင်ရေးနဲ့တာပန်းနငယ်ရေးချာနာနငယ်ဟေးသေးသေးတင်နန်းဖတ်လိုက်ပဲတုတ်ပန်းနာနန်းရသွားပြီညီတော်အဲ့နားလေးတွေ့ရင်သားတို့သမီးတို့ခွားပြီးဖတ်လိုက်ဟုတ်လားဘာလို့ဆိုနတ်တွေပြန်မာလေးလည်းဒီလောက်တော့မကြားလိုက်တော့ပါဘူးဆိုတော့ပတုတ်ပနန်နန်းလည်းဘာမှလည်းမသိဘူးပေါ့နော်အခုဆိုရင်တော့ဟုတ်လားဒါတို့လေနားလေကြတဲ့တချို့ပုံကိုတွေကကုသိုလ်စိတ်နဲ့ပေါ့နော်ကုသိုလ်ပဋ္ဌာန်းစာအုပ်တွေပါညာဆိုအတန်ထွက်တွေလည်းရေးတယ်ပရိတ်တော်ဆိုလည်းအတန်ထွက်တွေတချို့ရေးပေးထားတာမရှိဘူးလားအဲ့ဒီအတန်ထွက်လေးကြည့်တော့လည်းမစိုးဘူးပေါ့အဲ့ဒါလေးနဲ့သာဆိုလိုက်တယ်ကိုယ့်ဟာကိုပါဠိတိုင်မဖတ်တတ်ပြန်အောင်နော်ကုသိုလ်ဖတ်တတ်ပြီနော်ဒါဆိုရင်ပတုတ်ပန္နာနံဆိုရင်ပတ္တနဲ့ဥပ္ပန္နနဲ့ပေါင်းတယ်ဥပ္ပန္နဆိုတာဖြစ်တာလေဒါဆိုရင်ဟဲ့လားပတုတ်ပန္နာနံမိမိဤနောက်၌ပါလေဖြစ်ကုန်သောဥပ္ပန္နံဆိုတာဖြစ်တာလေသူ့ရဲ့နောက်မှာဖြစ်ကုန်သောဘသူ့ရဲ့နောက်လဲဆိုအကြောင်းစိတ်စေတသိက်ရဲ့နောက်မှာဖြစ်ကုန်တဲ့စိတ်စေတသိက်တွေကိုတဲ့နတ္ထိစာပါလေကျွန်မဆရာမတို့ပြောလိုက်တယ်လေနတ္ထိမရှိပြောလို့ရှိတယ်လေနတ္ထိမရှိနတ္ထိစာမရှိခြင်းအားဖြင့်ကျေစုပြုတာမရှိဘူးဆိုတော့ချုပ်ခြင်းအားဖြင့်ကျေစုပြုတာပေါ့နတ္ထိမရှိဆိုရင်အဋ္ဌိယရှိတာဗောဟဟလာအဲတငယ်ချင်းဟဟလာမင်းတကြားရှိလားနတ္ထိမရှိ ဒီလိုပြောလေးရှိတယ်လေနို့စီရောနတ်တိမရှိဟောဒီလိုသုံးနေမှလားဘရောမဆိုသူကမရှိဘူးပြောတယ်ပေးရမှာကြောက်တော့လေဟုတ်တယ်လားအဲ့တော့နတ်တိဆိုတာမရှိဘူးချုပ်တယ်ဒူဒူပဲဒါဆိုရင်မရှိဘူးချုပ်တာနဲ့ကင်းတာနဲ့မတူဘူးလားကင်းတဲ့ဝိကတကြလဲဒီတိုင်းပဲသွားတာနိရုဒ္ဓနေရာမှာနိရုဒ္ဓဆိုတော့ကင်းချုပ်တယ်ပေါ့ချုပ်တယ်ပေါ့ဝိကတဆိုတော့ကင်းကွာတယ်သူလဲအနောက်ကဒါပဲလေပတုတ်ပန္နာနံပဲမဟုတ်လားဟောဆရာမတို့ကဒီနှစ်ကြောင်းဆိုရင်အလွတ်ပါမှတစ်ခုမှတစ်ခုစီမကျက်တော့ဘူးနတ်တိဆိုရင်နိရုဒ္ဓထဲမယ်နာနာချင်းဝိကတဆိုရင်ဝိကတပစ္စယောဆိုဝိကတထဲမယ်အနောက်ကပတုတ်ပန္နာနံစိတ်ဓာစေတသိက်ကနတာအကုန်လုံးတူတူပဲဟုတ်မလားကဲခေါ်လိုက်ကြစို့နတ်တိပစ္စယောတိတမနန္ဒရနိရုဒ္ဓစေတစေတသိကဓမ္မပတုတ်ပန္နာနံစေတစေတသိကနံဓမ္မာနံနာတိပစ္စယေနပစ္စယောဝိကတပစ္စယောတိတမန္တန္တရဝိကတစေတစေတသိကဓမ္မပတုတ်ပန္နာနံစေတစေတသိကနံဓမ္မာနံဝိကတပစ္စယေနပစ္စယောသူကနေနဲ့ဟောမယ်ဆိုရင်ဒီနေရာမှာစင်ခြင်းစိတ်ကလေးစင်ခြင်းစိတ်ကလေးချုပ်သွားရင်ဆိုတော့ဥပ္ပတိဘယ်ကြမှာချုပ်တာလဲဥပ္ပမှာမချုပ်သေးဘူးထီမှာမချုပ်သေးဘယ်ကြမှာချုပ်ဘေးမှာချုပ်သွားရင်စင်ခြင်းစိတ်ရဲ့နောက်မှာညင်သီးစိတ်ညင်သီးစိတ်ကလေးကဖြစ်မလာဘူးလားဒါဆိုရင်ရှေ့ရှေ့မှာရှိတဲ့ဒီစိတ်တွေကဟုတ်တယ်နော်တမန္တရနိရုဒ္ဓဆိုဒီနေရာလေးကိုပြောတာနိရုဒ္ဓเนาะရှေ့ရှေ့မှာဒီမှာတမန္တရကောင်းစွာအကြာမရှိချုပ်သွားသောစိတ်ဒီစင်ញင်စိတ်လို့ပြောရင်စေတသိက်ပါပါမှာပေါ့စိတ်စေတသိက်တရားတို့ဒီသူ့ရဲ့နောက်မှာဖြစ်လာတာမြင်သိစိတ်မဟုတ်ဘူးလားဒါဆိုရင်ပတုတ်ဆိုပတုတ်ပန္နာနံလို့ဆိုတာနောက်ကနေပြီးတော့ဖြစ်လာတဲ့ဟုတ်တယ်လားစိတ်စေတသိက်ဆိုဖြစ်လာတဲ့ဆိုဒီနေရာလားဒီနေရာလားဒီနေရာလားဖြစ်တယ်ဖြစ်တယ်လို့ပြောရင်လေအဲဒါလေးဥပက္ကလေးကိုပြောတာဟောဒါလေးကိုခြေတာလေးရဆာချုပ်တယ်လို့ပြောရင်ဘင်းနေရဖြစ်တယ်လို့သုံးရင်ဥပက္ကနေရဒါကြောင့်နောက်မှာကပတုတ်ပန္နာနံမှာမိမိနောက်၌ဗါလေချုပ်ကုန်တာလားဖြစ်ကုန်တာလားဖြစ်ကုန်ပါအရှိဟာကြတော့ဗါချုပ်ကုန်နေကင်းကုန်နေဆိုဝိကတစားလဲကင်းသွားတာဒီနေရာကြမှာမဟုတ်ဘူးလားသဘောပေါက်လားသားတို့သမီးတို့ဒါကြောင့်ကင်းနေချုပ်တယ်ဆိုတာဘင်းနေရာကိုပြောတယ်နော်ဘင်းဆိုတဲ့စကားလုံးဥပ္ပတိဘင်းမြန်မာလိုပြောရင်ဖြစ်တည်ပြက်ဒါကြောင့်ရှေးဟဲ့လားသူတော်ကောင်းကြီးတွေလူကြီးသူမတွေကပြောတယ်ဘယ်ရာမဆိုဘင်းစွန်းမြင်အောင်ကြည့်ဟုတ်တယ်လားဘင်းစွန်းမြင်အောင်ကြည့်ဆိုဆရာမတို့နားမလည်ဘူးဘင်းစွန်းမြင်အောင်ကြည့်ဘင်းဆိုတာဥပ္ပတိဘင်းဥပ္ပဆိုတာဖြစ်တယ်တီဆိုတာတီတယ်ဘင်းဆိုတာပြက်တယ်အဲ့တော့ဘင်းစွန်းမြင်အောင်ကြည့်စာအပြက်ကိုမြင်အောင်ကြည့်ဟုတ်တယ်လားမွေးလာတာဒီတေဖို့ပဲဟုတ်တယ်လားဟုတ်တယ်နော်ယာဓုကုံသိန်းနေပြည့်စုံနေတာလဲနောက်တစ်ထည့်ကြရင်လဲရှော့ကြပျက်စီးဖို့ပဲဟုတ်တယ်လားချစ်ခင်ပေါင်းသည်ဆက်ဆံခြင်းကလဲကိုယ်ကိုယ်နောက်ဆုံးရှိတယ်ဆိုအဲ့ဒါပါဘင်းမဲပေါ့နော်ချွေရန်တင်းပင်းနေနဲ့ပြည့်စုံတာလဲနောက်ဆုံးကြရင်တယောက်ထဲပဲကျန်တာပဲမဟုတ်ဘူးလားဒါကြောင့်အဲ့ဒါမျိုးလေးသဘောပေါက်ရမှာနော်ဘင်းစွန်းမြင်အောင်ကြည့်စွာဘင်းဆိုတာဥပ္ပတိဘင်းဘင်းကြမှချုပ်တယ်ဘင်းကြမှကင်းကွာတယ်ဒါ ਉਹ ပဲတမန္တန္တရနိရုဒ္ဓဒီနေရာလေးကိုပဲတမန္တန္တရဝိကတဟုတ်ပြီနော်ဘာတွေလဲစေတစေတသိကဓမ္မာဆိုရှေ့စိတ်ကိုပြောတာပြီးရင်သူ့ရဲ့နောက်မှာဖြစ်တာလို့ပြောတော့နောက်မှာဖြစ်တဲ့နေရာပြောမှာမဟုတ်လားဒါကြောင့်ပတ္တဥပ္ပါနံပေါင်းလိုက်တော့ပတုတ်ပန္နာနံဘာလို့တခြားတရားမဟုတ်ဘူးစေတစေတသိကနံဓမ္မာနံဒီရှေ့စိတ်ဒီသူ့နောက်စိတ်ကိုဘာတတိနဲ့ပြောလဲနတ္တိပိစေနပိစယောမရှိခြင်းအဖြစ်ဝိကတပစ္စယေနပစ္စယောပြီးသွားပြီသဘောပေါက်သွားလားအဲဆိုအများကြီးရသွားပြီကဲဖြစ်မယ်ကဲနောက်တစ်ပစ္စည်းတက်ကြည့်မယ်နောက်တစ်ပစ္စည်းသင်လိုက်ရင်နောက်တစ်တောက်အများကြီးရတော့မှာအဲ့ဒါဘယ်ဟာလေးကိုကင်လိုက်မလဲဆိုဇာတာလေးကင်မယ်ဟုတ်လားဇာတာလေးဆိုအနန္တရရေတမန္တန္တရရေပြီးသွားရင်ဘာလာမလဲ တဟဇာတာဗောကဲတဟဇာတာဇာတာဆိုရပါလေစာမေးမယ်ဖြစ်တာတဟဆိုရပါလေအတူတကွာအတူတကွာဖြစ်တဲ့တရားဆိုတော့ဒါတို့သမီးတို့စိုင်းအုပ်စာဒီစာမျက်နှာလေးအဝါလေးပဲကြည့်ကြဆိုအဝါလေးမှာတဟဇာတာဆိုစာမျက်နှာနှစ်မှာရှိမှာဗောတွေ့လား6ကလေးတွေ့လား6ကလေးမှာตาလေးရေးထားတယ်တွေ့ပြီနော်အဲ့ဒီမှာအဲ့ဒီตาလေးရဲ့အောက်မှာဒီတိုလေးချထားတွေ့လားသားတို့မျိုးဘယ်နှခုဒီတိုချလဲ3ခုချတယ်ဆိုပထမตาလေးနဲ့တန်းတန်းလေးဒီဘက်အကြောင်းကိုကြည့်လိုက်လို့ရှိရင်စတရောခန္ဓာအရူပိနောတွေ့လားပစ္စည်းဘက်ကအဲ့ဒီစတရောခန္ဓာအရူပိနောရဲ့ရှေ့မှာနံပါတ်1လို့တက်ပြီးတက်ကလေးဝိုင်းထားစတရောခန္ဓာအရူပိနောဒီဘက်ကိုကြည့်လိုက်ရင်အညမဉ္ဉံအညမဉ္ဉံလို့မဖတ်ဘူးအညမဉ္ဉံဆိုတော့အညမဉ္ဉံလို့ပြောရင်ဒီစတရောခန္ဓာအရူပိနောအညမဉ္ဉံဆိုတာဆိုရင်ဒီဘက်ကအညမဉ္ဉံဆိုတဲ့ပစ္စည်းပစ္စယုပန်ပဲကြည့်လဲဒီသဘောပဲအဲ့တော့ဒါဆရာမနားလည်အောင်ပြောရင်စတရောဆိုတဲ့စကားလုံးတွင်လေးကိုပြောတာနော်စတရောခန္ဓာနော်ဒါလေးဒီလိုလေးရေးမယ်အလေးနည်းနည်းလေးပြောပြမယ်စတရောခန္ဓာခန္ဓာခန္ဓာစတရောဆိုလေးနော်အဲ့တော့ခန္ဓာလေးခုခန္ဓာလေးခုကဘယ်ခန္ဓာလဲလို့မသိမှဆိုတဲ့အတွက်ဒီမှာအရူပိနောအရူပိနောလို့ပြောတော့ရူပဆိုရုပ်အရူပလို့ပြောတော့ရုပ်မဟုတ်ဘူးဆိုတော့ပါလေနံပါတ်အဲ့တော့ဒါလေးနည်းနည်းလေးပါလာတော့နားလည်အောင်နည်းနည်းပြောမယ်ဆရာမတို့တရှိတတဝါတယောက်မှာဆိုရင်တရှိဒီမှာသာခန္ဓာရှိတာနော်ခန္ဓာရှိတာဒါဒီခန္ဓာလို့ပြောတဲ့အတွက်ခန္ဓာဆိုတာဒီတရှိဒီမှာရှိတာဟုတ်ပြီနော်နိဗ္ဗာန်ဆိုတဲ့တရားမှာခန္ဓာမရှိဘူးနော်ဒါသဘောပေါက်ရမယ်အဲတမဲ့အရာဝတ္ထုတွေဆိုရင်လည်းခန္ဓာရှိတယ်ပေါ့ရုပ်ခန္ဓာအဲ့တော့ဒါဆိုအဲ့တော့ပရမတ္ထတရှိတွေမှာဒီကစပြောတာကောင်းတယ်တရှိတွေမှာပရမတ္ထတရား3ပါးရှိတယ်ဟုတ်လားတမဲ့အရာဝတ္ထုဆိုရင်တော့ယုတ်ကြီးပဲရှိမှာပေါ့ကဲခဏထားတရှိတွေအကြောင်းပြောမယ်ဆိုစိတ်ကစိတ်ဆိုတဲ့စကားလုံးကိုခန္ဓာအနေနဲ့ပြောလို့ရှိရင်စိတ်ဒီစိတ်လို့လည်းသုံးတယ်ဝိညာဏလို့လည်းသုံးတယ်ဝိညာဏနော်စိတ်ပေါင်းက89ပါးရှိတယ်စိတ်89ပါးလုံးဒီကိုဝိညာဏလို့သုံးတယ်ဒါသိရမယ်ကဲစေတသိက်ပေါင်းဘယ်လောက်ရှိတယ်လို့သားတို့သမီးတို့ဆရာမပြောသွားလေ52ပါဟုတ်ပြီရုပ်ပေါင်းဘယ်လောက်ရှိလဲ28ပါဒါလေးကိုဆရာမအခုဒါလေးကိုနည်းနည်းသင်တော့မယ်အဲ့ဒီမှာစိတ်89ပါးလုံးဒီဝိညာဉ်ဆိုတဲ့ခန္ဓာသုံးတယ်စိတ်89ပါးဝိညာဏเนาะဒါစေတသိက်ပေါင်း52ရှိတယ်စေတသိက်52ပါးမှာဝေဒနာစေတသိက်ကလေးရှိတယ်ပညာဆိုတဲ့မှတ်သားလိုက်ဝေဒနာဆိုတာခံစားတာเนาะအစဉ်တန်အနယတာအတွေ့အထိဆိုတဲ့အာယုံရဲ့အရာတာကိုခံစားတာဝေဒနာလို့သုံးတယ်ဟုတ်ပြီเนาะပညာဆိုတာမှတ်တာအခုဒါဆယ်မရေးနေတာစတာရောဒါစာလုံးရင်တာဝန်ဘူးရေးဒါရေးတယ်စတာရောဆိုတာလေးဒါမှတ်လိုက်ပြီဘယ်သူကမှတ်လဲဆိုတော့ပညာမှတ်တာပြီးရင်ဟဲ့ဒီဝေဒနာပညာဖယ်လိုက်ရင်စေတသိက်ဘယ်လောက်ကျန်မလဲ50ကျန်မယ်เนาะဒါကိုဆယ်မတို့ကကျန်တဲ့စေတသိက်50ကျန်မယ်ဟုတ်ပြီယုတ်က28အဲ့ဒီယုတ်28ကိုတော့ဆံမကရူပလို့ပဲသုံးတယ်ဟုတ်ပြီနော်ကဲဒါကိုခန္ဓာဆိုတာအပေါင်းအစုပဲခန္ဓာဆိုတဲ့အဓိပ္ပာယ်ကအပေါင်းအစုလို့သုံးတယ်အပေါင်းအစုဆိုတာဟဲ့ဒီလို89ပေါင်းနေတာဒါဝေဒနာစေတသိက်ဆိုတစ်ပါးတင်ညာစေတသိက်ဆိုတစ်ပါးဒီလို89ပေါင်းနေတာ50ပေါင်းနေတာ28ပေါင်းနေတာမဟုတ်ပါဘူးတဲ့အဘိဓမ္မာသင်ရလာလိမ့်မယ်ပေါင်းနေဆိုတာအဲ့ဒီလိုဂဏန်းအနေနဲ့ပေါင်းတာမဟုတ်ဘူးတဲ့စိတ်ဆိုတဲ့သဘောစီကို့မှာလည်းရှိတယ်သူ့များမှာရောမရှိဘူးလားအဲကို့မှာရောသူ့များမှာရောရှင်အဲ့ဒါခန္ဓာလို့ဆိုလို့ရပေါင်းလို့ရသွားတယ်အဲ့စိတ်တွေမှာကောင်းတဲ့စိတ်ကောမရှိဘူးလားယုံညံ့တဲ့စိတ်ကောမရှိဘူးလားဟောဒီလိုမျိုးဆိုလည်းပေါင်းလို့ရတယ်မြင့်မြတ်တဲ့သဘောလည်းရှိတယ်ဟာလာကြမ်းတက်တဲ့ဟာလာကျုံညံ့တဲ့သဘောလည်းရှိတယ်ကြမ်းတက်တဲ့သဘောလည်းရှိတယ်နုညံ့တဲ့သဘောလည်းရှိအဲ့ဒီလိုမျိုးပေါင်းလို့ရရင်ခန္ဓာဆိုလို့ရတော့ခံဝေဒနာဆိုတာအာယုံရဲ့အရာတာခံစားတဲ့နေရာခံစားချက်ဝေဒနာမှာကောင်းတဲ့ခံစားချက်ရှိတယ်လို့မကောင်းတဲ့ခံစားချက်ကိုဆရာမမှလည်းခံစားချက်ရှိလို့ဒါတို့သမီးတို့မှာ ခံစားခံစားချက်ဆိုတာ feeling လို့ပြောနေတာခံစားချက်ပဲအဲ့ဒီလိုမျိုးကောင်းမကောင်းမိမိမာရောသူတစ်ပါးမာရောသွားလို့ရရင်အဲ့ဒါခန္ဓာလို့ဆိုလို့ရတော့စိတ်ဆိုတဲ့သဘောတည်အဲ့ဒီလိုခန္ဓာဖွဲ့လို့ရတဲ့အတွေ့စိတ်ဆိုတဲ့သဘောဝိညာဏနဲ့ခန္ဓာနဲ့ပေါင်းတော့မယ်ဝိညာဏနဲ့ခန္ဓာနဲ့ပေါင်းလိုက်လို့ရှိရင်သူ့ကိုဝိညာဏနဲ့ခန္ဓာလို့သုံးတယ်နော်ဒါကိုဆရာမဝိညာဏနဲ့ခန္ဓာနဲ့ပေါင်းလိုက်တော့ဒီလိုလေးပဲဒီဘက်မှာပဲရေးလိုက်တော့ဝိညာဏဆိုတဲ့စကားလုံးရှိမယ်ခန္ဓာနဲ့ဒီလိုယူမယ်เนาะအပေါင်းလေးကိုဖယ်လိုက်လို့ရှိရင်အပေါင်းလေးကိုဖယ်လိုက်ခါခွေးဒီနှလုံးဆင့်လို့ရလားရလားလို့ခါခွေးနှလုံးဆင့်မရဘူးကာကြီးဒီနံပါတ်1ခါခွေးဒီနံပါတ်2လေကာကြီးဆိုတဲ့နံပါတ်1ဖြီးဒီဒါလေဆင့်လို့ရတော့လေခါခွေးဒီကာကြီးအောက်ကိုသွားရတယ်လေဟုတ်သလားရှင်ဒါဆိုရင်ခါခွေးဒီနှလုံးဆင့်လို့မရတော့ခါခွေးရဲ့အရှိမဘာရှိလဲကာကြီးရှိတော့ကာကြီးလေးကိုရေးတယ်ပြီးရင်ခါခွေးလေးကိုရေးလိုက်ဒါကိုဝိညာဉ်နဲ့ခန္ဓာလို့တောင်းတယ်နားလည်ပြီနော်ဒါကြုံလုံးပြောတာဝေဒနာဆိုတဲ့ခံစားချက်ကကိုယ်မာရောသူ့မာရောရှိတဲ့အတွက်သူကခန္ဓာဖွဲ့လို့ရတယ်ဒါဆိုရင်ဝိညာဉ်ဝေဒနာနဲ့ခန္ဓာနဲ့ပေါင်းရင်လေဟောဝေဒနဲ့ခန္ဓာလို့တောင်းတယ်သဘောပေါက်တယ်နော်တင်ညာကလည်းကိုမလည်းမှတ်သားတယ်သားတို့သမီးတို့မှလည်းမှတ်သားကြတယ်ကောင်းတာလည်းမှတ်တာရှိတယ်မကောင်းတာတွေလည်းမှတ်တာရှိတယ်ယုံညံ့တာတွေသွားမှတ်မိတာလည်းရှိတယ်ညံ့မြတ်တာတွေမှတ်တာတွေရောမရှိဘူးလားအဲအဲ့ဒါမျိုးကြောင့် तू လဲခန္ဓာဖွဲ့လို့ရတာ तू ကိုသိညက်ခန္ဓာကျန်တဲ့စေတသိက်90ဆိုတဲ့အထဲမှာစေတနာခေါင်းဆောင်တာပါတဲ့အတွေ့အကြုံစေတနာဆိုတာတိုက်တွန်းနှိုးဆော်တဲ့အဆင့်ဆိုစေတနာပြုလို့အထုတ်ရင်သင်္ခါရဒီလိုသုံးတယ်လေမြောက်သွားရင်ကံမြောက်သွားရင်ကံလို့သုံးတယ်ဆိုတော့အဲ့ဒီစေတနာခေါင်းဆောင်တာဖြစ်တဲ့အတွေ့သူ့ကိုကြာရင်သင်္ခါရခန္ဓာလို့သုံးတယ်ဒါကြုံနှုံးလေးဆရာမပြောသွားတာနော်သင်္ခါရခန္ဓာဟုတ်ပြီနော်ရုပ်28ပါးတော့รูปเป็ดขันธ์หลุจี้ไล่ดอเด้ไส้เสตะเต้ยยกสุดะหละตัชิตัตตวะตะหยอมปรมัตถะเตยา3มาရှိတယ်แท้มาไส้เนเสตะเต้ยตินันလို့မတုံးငါยกเกဟုတ်လားยกเนนันมายกติขันธ์တပါไส้ติขันธ์တပါเสตะเต้ยติขันธ์3ပါဟုတ်လားဟုတ်လားဒါဆိုရင်ไส้เนเสตะเต้ยကนันဆိုရင်နံဆိုတာရုပ်မဟုတ်တာမဟုတ်ဘူးလားစိတ်နဲ့စေတသိက်ဒီခန္ဓာဘယ်နှပါလဲ4ပါတွေ့ပြီလားဒါဆိုရင်အရူပိနောဆိုတဲ့ကရုပ်မဟုတ်တဲ့တရားလို့ဆိုရင်ရုပ်မဟုတ်တာဘာလဲနံနံဆိုတာခန္ဓာဘယ်နှပါဒါကိုပဲစတာရောခန္ဓာဒါအပြင်စိတ်ရှိမှစေတသိက်ဖြစ်ရတယ်လို့စေတသိက်ကိုမှီပြီးတော့လဲစိတ်ကလည်းစိတ်ကောင်းစိတ်ဆိုးမပြောင်းလားဒါဆိုစိတ်နဲ့စေတသိက်ဒီအတူတကွာလည်းရှိတယ်ရှင်အပြန်လန်လဲကျေစုပြုတော့အညမင်းညာဟောနှစ်ပစ္စည်းတက်သွားပြီဟုတ်လားဟုတ်ပြီနော်ရလားရပြီနော်ဒါဆိုရင်အတူတကွာရှိရင်တဟဇာတအပြန်လန်ကျေစုပြုရင်အညမီကဲအတူတကွအခုသားနဲ့သားတို့သမီးတို့နဲ့ဆရာမတို့နဲ့ဆိုရင်အတူတကွရှိမနေဘူးလားရှိပါဘူးတဟဇာတအပြန်လှန်ရောရှိပါဘူးအညအတူတကွရှိတယ်အပြန်လှန်လဲကျေးဇူးပြုတယ်ဆိုရရဆရာမရောသားတို့သမီးတို့ရောမရှိနေတာလားထင်ရှားရှိတာလားထင်ရှားရှိရင်အထိဟောရလာပြီနော်ဟုတ်လားအတူတကွရှိတယ်တရားသည်အတူတကွဖြစ်တဲ့အကြောင်းရောအကျိုးရောဆံမသည်သားတို့သမီးတို့နဲ့ဆိုအကြောင်းသားတို့သမီးတို့သည်အကျိုးဟုတ်လားဟုတ်သလားဟုတ်ပြီနော်အဲ့တော့အကြောင်းနဲ့အကျိုးတရားသည်အတူတကွရှိပါတယ်လို့ပြောတဲ့ကအဲ့ဒီအကြောင်းရောအကျိုးရောသည်မရှိနေတာလားထင်ရှားရှိတာထင်ရှားရှိတယ်ကင်းကွာနေသလားမကင်းကွာဘူးလားအဝိကတဘယ်နှမျိုးရပါ4မျိုးရှင်ဟုတ်လားတဟဇာတအညမညအတိအဝိကတာဒါကြောင့်မြတ်စွာဘုရားဟောထားတယ်အကျိုးတစ်ခုကိုဖြစ်စေဖို့ဆိုတာအကြောင်းတစ်ခုလည်းမဟုတ်ဘူးအကြောင်းนี่အများကြီးဟုတ်ပြီနော်ဒါဆိုရင်စိတ်နဲ့စေတသိက်တို့သည်စိတ်နဲ့စေတသိက်တို့ဒီမှာရုပ်မှာပါတော့ဦးနော်စိတ်နဲ့စေတသိက်တို့သည်အတူတကွဖြစ်ပြီးတော့စိတ်နဲ့စေတသိက်လို့ပြောတဲ့နေရာမှာဘုရားမကြံတော့စိတ်အကုန်စေတသိက်အကုန် ဒါဆိုစိတ်နဲ့စေတသိက်ဆိုနံလေဒါကြောင့်နံခန္ဓာ၄ပါးတို့သည်ဟုတ်ပြီနော်အရူပိနောဆိုတာနံနံခန္ဓာ၄ပါးတို့သည်အတူတကွရှိ၍ဂျေစုပြုရင်သဟစာတာအချင်းချင်းအပြန်အလှန်ဂျေစုပြုရင်အညမေညထေရှားရှိရင်အထိမကင်းကွာရင်အဝိကတဇရာကြည့်လိုက်ပါဦးနောက်ပြီးတော့အဲ့ဒီတော့လေးခုဆံမပြောသွားပြီနော်ကဲဒါဆိုရင်နောက်တစ်ခုကစိတ်နဲ့စေတသိက်သည်သားတို့သမီးတို့နို့နဲ့ရေလိုပဲခွဲလို့ရလားမရဘူးဒါဆိုရင်တန်ပယုတ်တာဟုတ်ပြီနော်နောက်တစ်ချက်ပြောအောင်မယ်စိတ်နဲ့စေတသိက်မှာဘယ်ဟာကဘသူ့ကိုမှီလဲဆိုစေတသိက်ဆိုသည်မှာစိတ်ကိုမှီပြီးတော့စိတ်ကိုချေလဲတယ်လို့ပြောရင်မှီရာနေတရာသဘောပေါက်ပြီနော်ကဲအဲ့တော့ဘယ်နှခုလောင်ပါသွားလဲငါပါတော့အကြောင်းရှိလားမရှိဘူးလားဒါဆိုအဲ့ဒီကြောင်းလေးကိုဆံမဟောပြမယ်တဟဇာတပိစယောတိယောအညမညကြလဲဒီကြောင်းပါမလားမပါဘူးလားပါမယ်နေတယကြရောပါမယ်တံပယုတ်တကြရောပါမယ်အဋ္ဌိယောပါမယ်အဝိကတရောပါမယ်ရှင်အတိပဲပြောတဟဇာတဆိုအတူတကွဖြစ်ပြီးကျေစုပြုမှာအညမညအတူတကွလည်းဖြစ်ပြန်လည်းလည်းဖြစ်နေတရမိယာဖြစ်မယ်ဟုတ်ပြီတံပယုတ်တရှင်တွဲပြီးတော့ဖြစ်မယ်အဋ္ဌိထင်ရှားရှိပြီးဖြစ်မယ်အဝိကတမကင်းกว่าပဲဖြစ်မယ်အဲ့ဒါကြောင့်ဟောလို့ရမလားကဲဟောကြည့်ရအောင်သတ္တရောခန္ဓာအရူပိနောအိညာမေညံသာဇာတပိစေနာပိစယောအညမေညပိစေနာပိစယောနေတယပိစေနာပိစယောတံပယုတ်တပိစေနာပိစယောအာတိပိစေနာပိစယောအာဝိကတပိစေနာပိစယောသဘောပေါက်သွားပြီဒီနေ့တလောင်းနဲ့ပဲတော့ကြအောင်ဆိုနတ်ဖန်မှာဆက်ပါမယ်